ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ကြောင့်နှုတ်ထွက်ပေးဖို့တောင်းဆိုနေသူတွေဟာနောက်ထပ်ဆန္ဒပြပွဲတွေဆက်လုပ်သွားဖို့စီစဉ်ထားကြပါတယ်။ကိုဗစ်ကာယောဂါအရေးထိုင်းဆွေးရရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့လွှတ်တော်တွေမှာဆွေးနွေးပြောဆိုနေကြတဲ့နောက်ဆုံးနေ့မှာဝန်ကြီးချုပ်ပရယုတ်နဲ့ဝန်ကြီး၅ဦးအပေါ်ယုံကြည်ရှိရှိအဆိုကိုမဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပြောကြတာပါ။ဝန်ကြီးချုပ်ပရယုတ်နှုတ်ထွက်တဲ့အထိနေ့စဉ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့တက်ကြွလှုပ်ရှားသူတွေကအခိုင်အမာပြောထားပါတယ်။ဂျာသာပရီနေတုန်းကလည်းဘန်ကောက်မြို့လေကောင်ကလူစီကားတဲ့အဆုတ်လန်းစုံမှာဒီနေ့အတွင်းအကြီးမားဆုံးစုဝေးဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ်။ COVID-19 ကာယရောဂါထိန်းချုပ်ရေးအတွက်လူစုလူဝေးမလုပ်ဖို့ပိတ်ပင်ထားတာကိုအံတုပြီးတော့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အယုံကြည်မရှိအစုကိုလွတ်တော်မှာမဲခွဲဖို့စီစဉ်ထားတဲ့စနေနေ့မှာလည်းဆန္ဒပြပွဲကြီးတစ်ခုလုပ်ဖို့ပြင်ထားပါတယ်။ဝန်ကြီးချုပ်ပရယုတ်ရဲ့ညွန်မောင်းအဖွဲ့ကလွတ်တော်မှာလူများစုရထားတာမှုမဲခွဲတဲ့ရလကတော့သူ့ဘက်ကိုပဲပါမယ်လို့ခန့်မှန်းထားကြပါတယ်။အကျဉ်းပြတ်ချဆမှုစီးပွားရေးဆိုင်ရာလွဲမှားတဲ့စီမံခန့်ခွဲမှုကိုဗစ်ကာယောဂါအရေးကိုင်းတွေကိုညံ့ဖျင်းမှုစတာတွေနဲ့ပတ်သက်လို့အတိုက်အခံတွေကဆွဆွဲထားတာကိုဝန်ကြီးချုပ်နဲ့သူ့ဝန်ကြီးတွေကတော့ပယ်ချထားပါတယ်။သူဘယ်တော့မှနှုတ်ထွက်မှာမဟုတ်တယ်လို့ရွေးကောက်ပွဲစောပြီးကျင်းပဖို့လည်းလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရယုတ်ကဒီကနေ့ပြောပါတယ်။နိုင်ငံကရှေ့ဆက်သွားရမှာပဲ။လူထုကကျွန်တော်ကိုလူလားနေတဲ့ကျွန်တော်ရှေ့ဆက်သွားရမှာပဲလို့ဝန်ကြီးချုပ်ပရယုတ်ကသတင်းထုတ်တွေကိုပြောပါတယ်ခင်ဗျာ။